Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့ဒီတင်ပြပေးမှာပါ။ဆီးရီးယားနိုင်ငံမှာစစ်တမ်းခံနေရတဲ့အနိဋ္ဌာယုံကိုပြတဲ့ဓာတ်ပုံတစ်ပုံဟာအွန်လိုင်းမီဒီယာတွေမှာပြန့်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာရှေ့လာတဲ့မှာအာရှဒေသခီးစင်ကိုသူ့ရဲ့တေးဝင်နောက်ဆုံးခီးစင်ဖြစ်သွားရောက်မှာဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ရနိုင်ငံတော်ခီးစင်ဖြစ်တဲ့တရုတ်နိုင်ငံ9ရက်ကြာရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာတရုတ်သမ္မတနဲ့တွေ့ဆုံမှုရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ
။ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့9ရက်ကြာတရုတ်နိုင်ငံချစ်ကြည်ရေးခီးစင်ပေါ်မှာအနောက်ပညာရှင်တွေဘက်ကဘလို့သုံးသပ်ကြပါသလဲ
။ This is a very important trip for Aung San Suu Kyi.Her first international trip, of course, was to...
ဒါကတော့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးဒေါ်ဆန်းစုကြည်ရဲ့စွမ်းရည်ကိုအကဲဖြတ်မဲ့ခီးစဉ်ဖြစ်ကြောင်းမြမရေးကျွမ်းကျင်သူအမေရိကန်ပညာရှင်တဦးက VOA ကိုပြောသွားတာပါ။သတင်းအစီအစဉ်အပြည့်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့အပြည့်အခက်လက်မှတ်ရေးထိုးမထားတဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေက27ရာစုပင်လုံညီလာခံကိုကြိုဆိုလိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ Rio Olympic ရောက်မြန်မာအားကစားသမားများရဲ့အခြေအနေကိုလည်းတင်ပြမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြောပြပါအောင်ရှင
်။ Syria နိုင်ငံအလက်ပိုမြို့ကိုဘုံကျဲတာခံရပြီးသွေးထွက်တန်ရုံဖြစ်နေတဲ့ကောင်ကလေးငယ်ကျောင်းရဲ့စိတ်မကောင်းဖွယ်ခြောက်ခြားစရာတက်ပုံဟာသမျိုးကျ TV ရေဒီယိုသတင်းမီဒီယာတွေမှာကောလူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာပြန့်နှံ့နေပြီးကမ္ဘာတဝန်းလုံးကလူတွေရဲ့အာယုံဆိုင်မှုကိုခံနေရပါတယ်။ဆီးရီးယားတိုက်ခန်းတက်ကြွလှုပ်ရှားသူတယောက်ကအရေးပေါ်ကားပေါ်ကသူ့ဘေးကလိန်မော်ရောင်ခုံကလေးပေါ်မှာထိုင်နေတဲ့မျက်နှာပေါ်မှာသွေးတွေဖုန်နေတဲ့ပေချမ်းနေတဲ့ပင်မနွမ်းနေတဲ့ကလေးရဲ့ဓာတ်ပုံကိုထုတ်ပေါ်ပြလိုက်တာဖြစ်ပါတယ်။အလက်ပီမြို့မှာရှိတဲ့ဆရာဝန်အိုဆာမာအဗ်ဒူအလ်စစ်ကဒီကလေးဟာအသက်9နှစ်ရွယ်အိုမာဒက်နစ်ဖြစ်တယ်လို့အတည်ပြုပါတယ်။ဒီကလေးငယ်ကိုဗုဒ္ဓဖူးနေက M10 ဆေးရုံစီခေါ်သွားပြီးခေါင်းမှာထိကဒဏ်ရာရတယ်လို့တွေ့ရတာမို့ကုသပေးနေပါတယ်။ကလေးဟာသဘုံတွေစီးထားတဲ့ကတကြီးရက်ကွက်ကိုဘုံကျဲခံရတာနေပြီးတော့ဒီလိုဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒီရက်ဆက်ကြမ်းကြုတ်လာတဲ့serious ရဲ့အနိဋ္ဌာယုံတွေကိုပေါ်လွင်စေတဲ့တိတ်ကိုထူးခြားတဲ့ဓာတ်ပုံကိုရိုက်ခဲ့သူကတော့ကဲဆယ်သူတွေကတဲကတယောက်ဖြစ်တဲ့ဓာတ်ပုံသတင်းတောက်မိုဟာမက်ရက်စလင်ဖြစ်ပါတယ်
။တနက်တည်းပြီးလူရဲ့ခံခဲ့ရတယ်ဆိုတာလောက်ကျန်ပြောတာသာဖြစ်တယ်လို့ဝန်ခံလိုက်ကြတဲ့ American Olympic ရေကူးသမားတွေကိုပျက်စီးဖြစ်စင်းမှုအပြင်လိန်လယ်ထွက်ဆိုမှုနဲ့အရေးယူနိုင်တယ်လို့ဘရာဇီးယားတွေကပြောပါတယ်။ American မျိုးသားရေကူးသမားတွေဖြစ်ကြတဲ့ Ryan Lush, Jack Conger, Ghana Benz နဲ့James Fagan တို့ကသူတို့အနေနဲ့ Rio de Janeiro က Olympic ရွာအပြင်ဘက်မှာပြုလုပ်တဲ့ပါတီပွဲကနေတနင်္ဂနွေနေ့မနေ့စောစောပိုင်းပြန်လာမှာသနက်တိပ်ပြီးလူရဲခံခဲ့ရတာလို့ရဲကိုကနဦးကပြောခဲ့တာပါဒါပေမဲ့ American နိုင်ငံကိုပြန်ဖို့ကြိုးစားစဉ်လေးစိတ်မှာဗုဒ္ဓနေ့နှောင်းပိုင်းကအဖမ်းခံလိုက်ရပြီးနောက် Conger နဲ့ Benz တို့ကဇလန်းကိုသူတို့လုကြံခဲ့တယ်လို့ဝန်ခံလိုက်ကြပါတယ် American ယူသမားတွေဟာတနင်္ဂနွေနေ့မနေ့အစောပိုင်းကဓာတ်စီဆိုင်ဒီဇိုင်းကိုရောက်လာတာလုံခြုံရေးကင်မရာမှာမြင်ရတယ်လို့ရင်းသားတကားကိုဖြက်စီးသွားတာကိုလည်းမျက်မြင်သက်သေတွေကထွက်ဆိုခဲ့ကြပါတယ်။သူတို့ဟာလူညုံရင်အဆောင်နဲ့ထိတ်တိုက်ဖြစ်ခဲ့ပြီးရဲရောက်မလာခင်အမေရိကန်ရေကူးသမားတွေနေရာကနေထွက်ခွာသွားကြောင်းအိုလံပစ်ရဲအကြီးကဲဖာနန်ဒိုစ်ဗယ်လိုဆိုကသတင်းထောက်တွေကိုကြားသာပရင်းနေကပြောပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာရှေ့လာထဲမှာအာရှဒေသခီးစဉ်ကိုသူ့ရဲ့တည်ဝင်နောက်ဆုံးခီးစဉ်ဖြစ်နေတော့ရောက်မယ်လို့မျှော်လင့်ရပါတယ်။ကျေးနိုင်ငံဟန်ရှူးမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်သမ္မတအိုဘားမားဟာစက်တင်ဘာလ2ရက်နေ့မှာတွားရောက်ဖို့ရှိတယ်လို့သမ္မတအင်ဗျူကအချက်သတင်းတွေမှာကြေညာပါတယ်။သမ္မတဟာလာအိုစ်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပြီးဒါကအမေရိကန်သမ္မတတူပထမဆုံးလာအိုစ်နိုင်ငံကိုတွားရောက်တဲ့ခီးစဉ်လည်းဖြစ်လာမှာပါ။တရုတ်နိုင်ငံမှာတော့သမ္မတအိုဘားမားဟာအမေရိကန်ရဲ့အရေးပါမှုအာနာချင်းဝင်ရှာညှိဖို့နဲ့စီးပွားရေးအခွင့်အလမ်းဆင်ရချေပြန့်တဲ့အကြောင်းအရာတွေပေါ်မှာဦးစားပေးဖို့ရှိကြောင်းသမ္မတအင်ဗျူရောပြောခွင့်ရဂျော့ရှ်အာနက်စ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ ia အရင်နဲ့တောင်း တပင်လည်းဖြင့်အရေးတော်လို့ဒေတာရင်းတင်းမာမှုတွေဆက်ပြီးတိုးလာနေခြင်းပါပဲသမ္မတဥဘာမာကတရုတ်သမ္မတရှီကျင့်ပင်နဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေတာပါလာအိုစ်မှာသမ္မတဥဘာမာကအမေရိကန်အာဆီယံအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအမေရိကန်လာအိုစ်နှစ်နိုင်ငံစီးပွားရေးဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပြည်သူချင်းဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာစေဖို့အတွက်လာအိုစ်သမ္မတဘွန်ထန်ဗောဘာချစ်နဲ့တခြားထိပ်တန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ
်လွန်ခဲ့တဲ့6လကျော်အတွင်းအကြမ်းဖက်မှုတွေလုံးစော်ရေးသားခဲ့တဲ့ Twitter အကောင့်နောက်ထပ် 2,300 ခွဲကိုသုံးဆွဲခွင့်ယာယီပိတ်ထားကြောင်း Twitter လူမှုကွန်ရက် Media Company ကကြာသပတေးနေ့ကကြေညာလိုက်ပါတယ်။ Twitter အကောင့် 3,600 ကို2015နှစ်လပိုင်းကစလို့ယာယီပိတ်ပစ်ခဲ့တယ်လို့ Twitter ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြပါတယ်။ Twitter အကောင့်တွေကို2015ကတည်းကစပြီးနေစဉ်ဆိုသလိုပိတ်လာခဲ့တာအခုဆိုရင်80ရာခိုင်နှုန်းထိတိုးလာတယ်လို့ Twitter ကုမ္ပဏီကပြောပါတယ်။အများစုကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးချင်းမှပဲရပ်ဆိုင်းခဲ့တာဖြစ်တယ်လို့ဆိုပါတယ် Twitter သုံးခွင့်အပိတ်ခံရသူတွေကအခြားနာမည်တမျိုးနဲ့အကောင့်တင့်ဖွင့်ပြီးသုံးနေတာကိုတားဆီးရေးကိစ္စမှာတိုးတက်မှုတွေရှိခဲ့တယ်လို့အမေရိကန်အခြေစိုက် Twitter ကုမ္ပဏီကပြောပါတယ်အဲအစွန်းရောက်အုပ်စုတွေဟာ2014စက်တင်ဘာနဲ့ဒီဇင်ဘာလကြား Twitter အကောင့်အနည်းဆုံး 46,000 သုံးခဲ့တယ်လို့IS Twitter Sensor စာတမ်းပြည့်စုံရမှာဥဆောင်သူ George Washington တက္ကသိုလ်သုတေသီဖြစ်တဲ့ Burgers ကပြောကြားလိုက်ပါတယ်ခင်ဗျာ
UAE American တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကိုငားချက်ခီးတောင်းရုံနေတဲ့ဒေါင်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုအစီအစဉ်ထားပါတယ်ဒေါင်ဆန်းစုကြည်ကိုချက်တပရင်းနေကဝန်ကြီးချုပ်ဒီကစ်ချန်ကနိုင်ငံတော်ဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာဒေါင်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်ဟာအစိုးရတက်လက်တဲ့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ပြောကြားခဲ့ပါတယ်အခုခီးစဉ်အတွင်းတရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့ဒေါင်ဆန်းစုကြည်တွေ့ဆုံတယ်လို့တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားရေးနဲ့နှီးပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာတချို့လက်မှတ်ရေးထိုးတဲ့ခန်းစာလည်းတက်ရောက်ပါတယ်ဒေါ်လာ 3.6 ဘီလီယံလောက်ကုန်မယ်လို့ခန့်မှန်းထားတဲ့ AR မြစ်ပေါ်ကမြေဆုံဆဲစီမံကိန်းကိုတရုတ်ဘက်ကပြန်ဆကျင်းနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာအပြင်းထန်ကန့်ကွက်တာတွေပေါ်လာပြီးတဲ့နောက်မှာအရင်သမရဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုရပ်ဆိုင်းထားခဲ့ရတာဖြစ်ပါတယ်။ AR မြစ်ပေါ်ကဆဲစီမံကိန်းတွေကိုလေ့လာဆန်းစစ်ဖို့ကော်မတီတက်ကိုတော့မကြသေးခင်ကပဲမြန်မာအစိုးရကဖွဲ့စည်းခဲ့ပါတယ်။တရုတ်မြန်မာနယ်စပ်တစ်လျှောက်ကလူမျိုးစုလက်နက်ကိုင်အဖွဲ့တွေပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စကိုလည်းတရုတ်အစိုးရနဲ့ဒေါင်ဆန်းစုကြည်တို့ဆွေးနွေးမယ်လို့ခံမှန်းကြပါတယ်ဒေါင်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ကပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအပြတ်အသတ်နိုင်ရပြီးအစိုးရဖွဲ့ချုပ်ကဆက်လို့ပထမဆုံးတွေ့ရတဲ့နိုင်ငံတော်အဆင့်ခီးစဉ်ဖြစ်ပါတယ
်ဒေသရင်းနိုင်ငံတွေကြားပင်လယ်ရေပြင်ပိုင်နဲ့တင်းမာမှုတွေရောကြစေနိုင်မဲ့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာကာလကြာရှည်တက်နေတဲ့ Code of Conduct ကိုလိုက်နာရမယ့်စီးမင်းတွေကိုနောက်နှစ်မှအပြီးတက်နိုင်မယ်လို့တရုတ်အစိုးရကမျှော်လင့်ကြောင်းတရုတ်အစိုးရပိုင်မီဒီယာတွေမှာဒီသတင်းပတ်တွေဖော်ပြခဲ့ပါတယ်အစိုးရပိုင် China Daily သတင်းစာမှာဖော်ပြထားတာကတရုတ်နဲ့အာဆီယံနိုင်ငံတွေကိုကိုယ်စားပြုတဲ့တာဝန်မှန်တွေအနေနဲ့တောင်တရုတ်ပင်လယ်ပြင်ပြဿနာတွေပေါ်ပေါက်လာတဲ့အခါအရေးပေါ်ဆက်သွယ်နိုင်မဲ့တယ်လီဖုန်းလိုင်းထားရှိဖို့သဘောတူခဲ့ကြသလိုနောက်နှစ်လမှာတောင်တရုတ်ပင်လယ်ပြင်ဆိုင်ရာလိုက်နာရမယ့်စီးမင်းမူကြမ်းကိုအပြီးသတ်ရေးဆွဲဖို့လည်းအလေးနက်ကတိပြုခဲ့ပါတယ်။ဆယ်နှစ်ကျော်ကြာအကောင့်ထဲမှာပေါ်ခဲ့တဲ့စည်းစံညှိနှိုင်းမှုတွေအပြီးအခုလိုဥပဒေအရလိုက်နိုင်ရမယ့်စီးမင်းတွေကိုအပြီးသက်ရေးဆွဲဖို့သဘောတူခဲ့တာဟာအဓိကအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့ရှုမြင်ကြပါတယ
်။ထိုင်းအနာပိုင်းတွင်လည်းအစိုးရသတင်းဌာနတာဝန်ရှိသူတွေဘာမှဝေဖန်တဲ့သတင်းတွေရေးသားမှုနဲ့ထိုင်းရုပ်သံသတင်းတောက်နှုတ်ကိုဆဲတာတာဝန်ကယာယီရပ်ဆိုင်းလိုက်တာနဲ့ပတ်သက်ပြီး CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကချက်တပြေးနေမှာကြေညာချက်ထုတ်ပြန်ပြီးသတင်းမီဒီယာတွေကိုမချိမ့်ချောက်ဖို့အတွက်ထိုင်းစစ်ဆေးရကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံကပုဂ္ဂလိကသတင်းဌာနတစ်ခုဖြစ်တဲ့ Voice TV ရဲ့နိုင်ငံရေးသုံးသပ်တဲ့အစီအစဉ်မှာတာဝန်ယူရတဲ့ Natakont Deva Khula နဲ့အတုကတ်ဆဝန်ဆုတ်တို့ကိုကုမ္ပဏီမှုဆောင်အရာရှိတွေကဩဂုတ်လ15ရက်ကနေ24ရက်အထိထုတ်လွှင့်ခွင့်ဆက်ရက်ရဆိုင်ဖြစ်ခဲ့တာဖြစ်ပါတယ်။ဒါဟာ NCTV ထိုင်းစုအသံနဲ့ဌာနနဲ့ဆက်သွယ်ရေးဆိုင်ရာကော်မတီကပြစ်ဒဏ်ပေးတာကိုရှောင်တိန်တဲ့သဘောနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ NTC NPTC သူတို့နှစ်ဦးရုပ်တံလွှင့်တဲ့အစီအစဉ်တွေဖြစ်တဲ့ Wake Up News နဲ့ Tonight Thailand အစီအစဉ်တွေကိုသတင်းပတ် MBTC ကသတင်းတစ်ပတ်ပိတ်ပစ်ခဲ့တယ်လို့ဒဏ်ငွေအဖြစ်ဘတ်5000တန်ရိုက်ခဲ့တာဖြစ်ပါတယ်။အခုလိုလှုပ်ဆောင်တာဟာထိုင်းစစ်အာဏာပိုင်တွေရဲ့စနစ်တကျအကြက်ကန်ချင်းချောက်တာမျိုးမို့ဒါကိုအ мян ဆုံးပယ်ဖျက်ပေးဖို့နဲ့သူတို့နှစ်ဦးအနေနဲ့လက်တုံပြန်မကိုစိုးရိမ်နေရတာမျိုးမဖြစ်စေဘဲသူတို့ရဲ့မူလအလုပ်တွေကိုပြန်လုပ်ခွင့်ပေးဖို့လဲ CPJ ကတောင်းဆိုလိုက်တာပါ
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2016 Rio Olympic အောက်စားပြိုင်ပွဲမှာ73ရက်နေမြောက်ဖြစ်တဲ့ဒေသစံတော်ချိန်ကြာသပတေးနေ့ပြိုင်ပွဲမှာအမေရိကန်ကရွှေ32ငွေ32ကျေး31နဲ့ပထမနေရာမှာရှိနေပြီးဗြိတိန်နိုင်ငံကရွှေ21ငွေ21ကျေး73နဲ့ဒုတိယနေရာလိုက်နေကတရုတ်ကရွှေ20နဲ့တတိယနေရာလိုက်နေပါလေ
အခုဆက်လက်ပြီးတော့မြန်မာသတင်းလွှာတွေကိုနားဆင်ရမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ဟာမြန်မာနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ဆက်ဆံရေးမှာအလွန်အရေးပါတဲ့အပြင်ဒီခီးစဉ်ဟာဘက်တစ်ဘက်ကိုပဲအလေးပေးဆက်ဆံတာမျိုးမဟုတ်ဘူးဆိုတာဒေါက်ဆန်းစုကြည်ဘက်ကတက်တည်ပြဖို့လိုအပ်ကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်ပညာရှင်ကသုံးသပ်ပါတယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်ဒေါက်ဆန်းစုကြည်အနေနဲ့စက်တင်ဘာလမှာတွားရောက်မဲ့အမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်မှာတရုတ်ဝန်ကြီးချုပ်လီခေချန်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်9ရက်ကြာရောက်ရှိနေတာပါအမေရိကန်ပြည်ထောင်စုဟာမြန်မာဒီမိုကရေစီရေးမှာအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့အဓိကနိုင်ငံကြီးဖြစ်သလိုတရုတ်နိုင်ငံဟာလည်းအနောက်နိုင်ငံတွေရဲ့မြန်မာအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့အရေးယူထားတဲ့ကာလတစ်လျှောက်လုံးမြန်မာစီးပွားရေးမှာအဓိကအရေးပါခဲ့တဲ့ဓာတ်ရိုက်နိုင်ငံသားယင်းနှိမ့်နှံမှုအဖြစ်ရှိခဲ့တာပါလက်ရှိမှာလည်းတရုတ်ရဲ့ယင်းနှိမ့်နှံမှုပမာဏဟာအမေရိကန်ဒေါ်လာ25ဘီလီယံကျော်အထိရှိနေပြီးနိုင်ငံသားယင်းနှိမ့်နှံမှုတွေထဲထိတ်ဆုံးကရှိနေပါတယ်အခုလိုအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာအလွန်အရေးပါတယ်လို့သူ့ရဲ့တန်တမန်ဆက်ဆံရေးစွမ်းရည်ကိုလည်းအကဲဖြတ်မဲ့ခီးစဉ်ဖြစ်ကြောင်းအမေရိကန်အခြေစိုက် New America ပညာရှင်အဖွဲ့ကမြန်မာအရေးကျွမ်းကျင်သူသူတေတီ Susan D. Maggio ကအခုလိုသုံးသပ်ပါတယ
် I think it really will test her diplomatic skills going forward.And of course,
ဒီခီးစဉ်ကနေရှုဆက်ရှာလိုက်ရမယ်တန်တမန်ဆက်ဆက်ရေးနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့စွမ်းရည်ကိုစမ်းသပ်မှာဖြစ်ပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်အင်အားကြီးနှစ်နိုင်ငံလုံးကိုဘယ်လိုထိန်းချုပ်ဆက်ဆံမလဲဆိုတဲ့အချက်ဟာဒေါ်ဆန်းစုကြည်ရင်ဆိုင်ရမယ်စိန်ခေါ်မှုဖြစ်ပါတယ်။ဒီအင်အားကြီးနှစ်နိုင်ငံလုံးမှာလည်းတန်တရာတွေရှိနေမှာပါ။ဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့အဓိကအယုံစိုက်ဖို့လိုအပ်တာဟာဒီခီးစဉ်ဟာတစ်ဖက်ကိုပဲအလေးပေးဆက်ဆံတာမျိုးမဟုတ်ဘူးဆိုတာသူတို့ယုံကြည်အောင်လုပ်ပြနိုင်ဖို့ပါ။ဒါမှသာ NLD အစိုးရလက်ထက်မှာခိုင်မာပြီးအကျိုးဖြစ်ထွန်းစေတဲ့ဆက်ဆံရေးမျိုးရှိနေတာဆိုတာတရုတ်နဲ့အမေရိကန်နှစ်နိုင်ငံစလုံးကလက်ခံမှာဖြစ်ပါတယ်။
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတရုတ်အစိုးရဘက်ကဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေတဲ့မြစ်ဆုံစီမံကိန်းအပြင်မြန်မာနိုင်ငံမှာစီးပွားရေးအရာရင်းနှီးမြှုပ်နှံထားတဲ့အခြားစီမံကိန်းကြီးတွေကိစ္စလည်းရှိနေတာပါ။ဒါနဲ့ပတ်သက်လို့ Susan D. Maggio ရဲ့အမြင်ကတော
့ And here I think she's been very smart by putting together a commission to look at the question not only of the Mekong Dam but other mega project
တာနဲ့ပတ်သက်လို့တော့ဒေါ်ဆန်းစုကြည်ဘက်ကတိတ်ပြီးပါနှက်တယ်လို့ကျွန်မမြင်ပါတယ်။မြေဆုံဆဲကိစ္စတစ်ခုတည်းမဟုတ်ဘဲတခြားရင်းနှီးမြှုပ်နှံထားတဲ့စီမံကိန်းကြီးတွေနဲ့ပတ်သက်လို့တရုတ်ဘက်ကမေးလာမဲ့မေးခွန်းအတွက်ပြင်ဆင်ဖို့ကော်မရှင်အဖွဲ့ဖွဲ့စည်းလိုက်တာပါ။ဒီအဖွဲ့အနေနဲ့လည်းဆုံးဖြတ်ချက်တွေချဖို့အချိန်တလားလောက်ယူရမှာဖြစ်ပါတယ်။ဒီချိန်အတွင်းဒေါ်ဆန်းစုကြည်အနေနဲ့အဓိကပါဝင်နေတဲ့လူတွေနဲ့တွေ့ဆုံပြီးလူတိုင်းမဟုတ်ပေမဲ့အများစုကကျဉ်နှက်စီတဲ့အဖြေထွက်လာဖို့ဆောင်ရွက်နိုင်မှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ဘက်ကဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေထဲမှာမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ချမ်းတရုတ်နဲ့နေမြေချင်းထိစပ်နေတဲ့ဒေသတွေမှာအခြေစိုက်တဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတည်ရင်းငြိမ်းချမ်းရေးကိစ္စအောင်မြင်ဖို့တရုတ်ရဲ့ပံ့ပိုးကူညီမှုအသေးချာရအောင်ဆွေးနွေးမှာဖြစ်တယ်လို့ Susan D. Maggio ကသုံးသပ်ပါတယ်။
I think the peace process, she knows full well that she needs Chinese cooperation in order to make reconciliation.
မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သင့်မြတ်ရေးအောင်မြင်ဖို့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်ဆိုတာဒေါက်ဆန်းစုကြည်ကကောင်းကောင်းသိနေပါတယ်။ကောင်းတဲ့သတင်းကတော့တရုတ်ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုအခြေအနေဆိုးဝါးစေတဲ့နေဆက်တစ်လျှောက်တိုင်းဒေသနဲ့ကိုင်းတွေနဲ့အခြေအနေတင်းမာမှုဟာတည်ငြိမ်စပြုလာနေပြီဆိုတာကိုတရုတ်အစိုးရကမကြာခင်နှစ်တွေအတွင်းမှာအသိအမှတ်ပြုခဲ့တာဖြစ်ပါတယ်။ ဒါပေမဲ့ဒီပိုင်းမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအတိုင်းတာဟာဝင်ရောက်ဆွတ်ဖက်တဲ့အဆင့်မျိုးရောက်မရောက်စောင့်ကြည့်ဖို့လိုပြီးတော့အပြုသဘောဆောင်ဖို့မျှော်လင့်ပါတယ်။ထို့ကြတာကတော့ဒေါ်ဆန်းစုကြည်ဘက်ကငင်းချင်းကိစ္စအောင်မြင်ဖို့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုတည်ကြအောင်အဓိကဆွေးနွေးချက်တွေထဲမှာထည့်သွင်းဆွေးနွေးပါလိမ့်မယ်။
တရုတ်နိုင်ငံကို9ရက်ကြာချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကေချန်းနဲ့မနေ့ကတွေ့ဆုံရမှာနှစ်နိုင်ငံနယ်ဆက်ကုန်သွယ်စည်းဝေးရေးနဲ့လမ်းပန်းဆက်သွယ်ရေးအတွက်မဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်တွေချုပ်ဆိုနိုင်ခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံရဲ့အရှိမြောက်နယ်ဆက်နဲ့မိုင်း20အကွာကွမ်းလုံမြို့မှာနှစ်နိုင်ငံနယ်ဆက်ဖြတ်ကျော်တဲ့တရားတည်ဆောက်ရေးသဘောတူစာချုပ်လည်းချုပ်ဆိုနိုင်ခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်ခီးစဉ်အတွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေကအငင်းပွားဝယ်ရာဖြစ်နေတဲ့လက်ပရောင်းကျင်းနီစီမံကိန်း၊ကြောက်ဖြူရေနက်စိတ်ကန်းစီမံကိန်းအပါအဝင်အခြားစွမ်းအင်ဆိုင်ရာနည်းပညာအကူအညီတွေကိုလည်းဒေါ်အောင်ဆန်းစုကြည်နဲ့တရုတ်အစိုးရကြားဆွေးနွေးဖို့ရှိနေပါတယ်။သူနဲ့အတူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန့်စင်မောင်၊လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဖေစင်ထွန်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းနဲ့ဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်တို့လိုက်ပါသွားခဲ့ပါတယ်ရှင်။တောက်ချာနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမဲ့27ရာစုပင်လုံညီလာခံကို TNLA တအောင်းပလောင်ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့၃ဖွဲ့ကကြိုဆိုလိုက်ပြီးဖိတ်ကြားမယ်ဆိုရင်ညီလာခံကိုတက်ရောက်ဖို့အသင့်ရှိကြောင်းသတင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်။ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရမှာဖိတ်ကြားတာမရှိသလိုပြီးခဲ့တဲ့ရက်ပိုင်းအထိအစိုးရတံပရုံနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကလက်ရှိအစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုအပြုသဘောဆောင်တဲ့နိုင်ငံရေးပြောင်းလဲမှုအဖြစ်ကြိုဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲဒီလကုံမှာကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်တယောက်ဖို့အသိရှိကြောင်း PSLF TNLA ခေါ်တအန်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကပြောပါတယ်
။အဓိကကတော့ကျွန်တော်တို့အဖွဲ့၃ဖွဲ့ကပြီးခဲ့တဲ့စနေနေ့တော့ဆွေးနွေးကောင်းတဲ့ကော်မတီဆွေးနွေးပွဲကဒါကအားလုံးပါဝင်မှုလက်ခံတဲ့ဒီညီလာခံလည်း30ရက်နေ့မှာရှိမနေဘူး။ဒါတင်ပြမှာပေါ့မယ်ဆိုရင်ကျွန်တော်တို့ပြုလုပ်ခံတယ်အဲ့ဒီမှာကျွန်တော်ပါဝင်တက်ရောက်ဖို့လည်းအဆင်ပြေဖြစ်တယ်ဒီမှာနိုင်ငံအစိုးရရဲ့ပြည်ထောင်စုတော်ရဲ့ကျွန်တော် finance online အဖွဲ့အစည်းအားလုံးပါဝင်တဲ့ငွေကြေးစီစဉ်နေမှာလည်းကျွန်တော်ပါဝင်နိုင်ဖို့အဆင်ပြေဖြစ်တယ်ကျွန်တော်ပါဝင်ခြင်းနဲ့ဆက်နွယ်ရေးရတဲ့အားလုံးဒီအမကျွန်တော်အစီအစဉ်ထုတ်ပြန်ရတဲ့ဖြစ်ပါတယ်
တခြားလက်နက်ကိုင်အဖွဲ့တွေနှီးသူငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ဆောင်ရွက်လိုတာကြောင့်27ရာစုပင်လုံးမှာတက်ရောက်ဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောပါတယ
်တခြားလက်နက်ကိုင်ပေါ်လည်းအဆင်ပြေတယ်နဲ့ပဲဆိုတော့အဒီရနနိုင်ငံရေးပြဿနာတွေကိုကျွန်တော်နိုင်ငံရေးနဲ့ဖြေရှင်းနိုင်ဖို့စီမီကော်မတီကလည်းအချက်တွေပြန်လာပါရဲ့နိုင်ငံရေးပြဿနာတွေစီးနေတဲ့အကြံတွေပါမယ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စတွေအဲဒါတွေပါမယ်ဆိုတော့ကျွန်တော်တို့အနေနဲ့လည်းဒါတွေကအားလုံးနဲ့တက်ဆိုင်တယ်ကျွန်တော်တို့သုံးဖက်တိတ္တမှာမဟုတ်ဘူးအဓိကကတော့ဆိုင်းနတ်တွေကမှဖိုက်ပွဲတွေဖြစ်နေတယ်အဲ့ဒါတွေကိုရပ်တန့်အောင်ဘယ်လိုလုပ်ကြမလဲနိုင်ငံရေးပြဿနာနည်းလမ်းတွေဘယ်လိုရှင်းကြမလဲဒါတွေကအာကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတွေဖြစ်တယ်ကျွန်တော်တို့လည်းတိုက်ရိုက်တက်ဆိုင်နေတယ်ဆိုတော့မြန်မာ
လက်နက်ကိုင်အဖွဲ့၃ဘောရဲ့ထုတ်ပြန်ချက်မှာမြမကျမတော်နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအပြန်အလှန်ရက်စဲပြီးတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးဒေတာတည်ငြိမ်ရေးဒေတာဖွံ့ဖြိုးရေးအမျိုးသားပြန်လည်တင်းပြတ်ရေးတို့ကိုနိုင်ငံရေးအရတွဲဆုံဆွေးနွေးဖို့စံနှုန်းရှိကြောင်းလည်းဖော်ပြထားပါတယ်ကိုကန့်တအန်းနဲ့ရခိုင်တပ်ဖွဲ့တွေဟာဒီလ9ရက်နေ့ကဦးသိန်းစော်ခေါင်းဆောင်တဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ရှမ်းပြည်နယ်မိုင်းလားမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာလက်နက်ကင်လမ်းစဉ်ဆွတ်လွတ်ရေးနဲ့ပတ်သက်ပြီးပြီးပြတ်တဲ့သဘောတူညီချက်များရှိခဲ့ကြောင်းတိုင်းရင်းသားအဖွဲ့တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကတော့အဖွဲ့၃ဘွဲ့အနေနဲ့27ရာစုပင်လုံးမှာပါဝင်နိုင်ရေးအတွက်ကြီးညာချက်ထုတ်ပြန်ရန်မူအားဖြင့်သဘောတူခဲ့ကြောင်းနဲ့ကြီးညာချက်ထုတ်ပြန်နိုင်ရေးအတွက်သူတို့တစ်ဖွဲ့ချင်းစီရဲ့ဘိုးကော်မတီအစည်းအဝေးတွေကျင်းပပြီးဆက်လက်ဆောင်ရွက်ဖို့ညှိနှိုင်းသဘောတူခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်အဖွဲ့၃ဘွဲ့27ရာစုပင်လုံးမှာပါဝင်ရေးဟာငြိမ်းချမ်းရေးကော်မရှင်နဲ့မိုင်းလားမှာတွဲဆုံညှိနှိုင်းတာတွေနဲ့လက်ရှိထုတ်ပြန်ချက်ဟာကန့်ညီမှုရှိမရှိအပေါ်မှာမူတည်နိုင်ကြောင်းလဲငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သူတဦးကသုံးသပ်ပါတယ်။ 21 ရာစုပင်လုံကိုဒီလအကုန်မှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာကချင်ပြည်နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်တာတွေရှိကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဒီနေ့စေနာရင်းနဲ့စစ်ကမာရင်ချာမှာဒီလေဇာတော့မှာတပ်တော်ကနဲ့လက်နက်ကြီးနဲ့အချင်းချောက်ပြစ်ခတ်တယ်ရှိပါတယ်။ဒီရေတမဟာငါချက်တန်းခံတယ်လည်းလက်နက်ကြီးချစ်စစ်တမမလို့ယူဆရတယ်လက်နက်ကြီးလည်းပြတာရှိတယ်။တမဟာငါလက်အောက်ခံတဲ့မျက်စိလေးနေနေတော့လည်းပြတာရှိတယ်။နောက်ပြီးတော့ဒီကျောင်းသားတပ်သူတဆွေးထားတဲ့နေရာတော့လည်းပြတာရှိပါတယ်။
မနေ့ပိုင်းမှာအချက်20လောက်ပြစ်ခတ်တာတွေရှိပေမဲ့ညနေပိုင်းမှာတော့ငြိမ်သက်သွားခဲ့ကြောင်းပြောပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကချင်ပြည်နယ်တနိုင်းဖားကန့်နဲ့စရုံးနယ်ဘက်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါရတယ်
။ဒါကတော့ VOA သတင်းတောက်ကုမှုစော်သတင်းပေးပို့ခဲ့တာပါရှင်။အခုတော့ Rio Olympic ရောက်မြန်မာအားကစားသမားများအခြေအနေကိုကြည့်ကြရအောင်ပါ။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားအဖွဲ့ဟာစုတစိတ်တစ်ခုမှမရခဲ့ပေမဲ့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အားကစားနည်း၅မျိုးထဲမှာ၃မျိုးကိုတော့ကျေနပ်မှုရှိတယ်လို့မြန်မာအိုလံပစ်အားကစားအဖွဲ့ခေါင်းဆောင်ဦးတက်လွင်က VOA ကိုပြောပါရယ်မနေ့ကနောက်ဆုံးပြိုင်ခဲ့တဲ့ပြေးခုံပြစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစတင်မေးမြန်းရမှာဦးတက်လွင်ကအခုလိုစပြောပါရယ်
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားသမားအဖွဲ့ဟာစုတစိတ်တစ်ခုမှမရခဲ့ပေမဲ့အားကစားနည်း၃မျိုးကိုတော့အားရကျေနပ်မှုရှိတယ်လို့မြန်မာ Olympic အားကစားအဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့ Olympic ပြိုင်ပွဲလို့နိုင်ငံတကာအားကစားပြိုင်ပွဲတွေမှာအောင်မြင်မှုမရတာဟာတနိုင်ငံလုံးအတိုင်းအတာနဲ့အောက်ခြေအဆင့်ပြိုင်ပွဲတွေမှာထူးချွန်တဲ့အားကစားသမားတွေထွက်ပေါ်လာတာနဲ့တာကြောင့်ဖြစ်နိုင်တဲ့ဖြစ်တယ်လို့လည်းပြောပါတယ်။ Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားနည်း၅မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒီကနောက်ဆုံးပြိုင်ခဲ့တဲ့ပြေခုံပြစ်ပြိုင်ပွဲနဲ့ပတ်သက်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးတက်လွင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကဟိုဟိုဆက်လိုက်ဒီတန်း၅ရောင်ပြိုင်ပါတယ်ခင်ဗျသူအပြဲမှာက20နဲ့9ရောင်ပေါ့နော်သူကကျွန်တော်တို့24အဆင့်ရတော့ခံရတော့15 50သူ့ရဲ့အကောင်းဆုံးစံပြေကိုတော့ဟိုမဝင်ပါဘူးခင်ဗျနောက်တစ်ယောက်ကဆွေဒီမျိုးကကျွန်တော်တို့65ဦးမှာသူက62အရှင်းရပါတယ်။အဲတူရရဲ့ဆံရရတော့ကျွန်တော်တို့နမီနစ်16တန်းမှာ98ဖြစ်ပါတယ်။အဲသူလည်းပဲဗမာပြည်မှာရတဲ့အကောင်းဆုံးဆံကြီးတော့မမီပါဘူးခွ
။ဟုတ်ကဲ့။အဲသူတို့ကဘာဖြစ်လို့အကောင်းဆုံးဆံကြီးမရကြတာလဲ
။ဒီလက်ရှိရှိတဲ့ရာဒီဦးတို့ရှာဒီပင်ကျမရရကောင်းတယ်တကယ်ပြီးတဲ့ခါကျတော့ဖစ်ဖြစ်တာဖြစ်တာလည်းရှိမှာ။ပြောလေဟိုပြီးရဲ့ဆိုချိန်မလန်းသေးတော့กว่าလေသူကဆံကြီးကကြောင်းသွားတာပေါ့
အဲ့တော့ကျွန်တော်တို့ဒီမြန်မာအားကစားအဖွဲ့ကအခုပွဲတွေအကုန်လုံးပြီးသွားပြီလားအခြေအနေရောဘယ်လိုပါလဲ
ဟိုကျွန်တော်တို့ဟိုလာပြိုင်လာအားကစားနည်းငါးမျိုးပေါ့နော်ငါးနည်းမှာကျွန်တော်တို့၃နည်းရတော့ဒါအားရပြန်ပေါ့လောက်နည်းနည်းရတော့ကျွန်တော်တို့ဒါကျွန်တော်တို့အားနေနေပြီးဆက်လက်လုပ်ဆောင်အောင်ပေါ့အဲ့နည်းနည်းရတော့ကျွန်တော်တို့ဒီကွန်ဖီဒင့်ရေးဘူး
အဲ့ဒီအားကစားနည်းနှစ်ခုပေါ့ပြေးခုံပြင်းတဲ့ရေခူးမှာကကျွန်တော်တို့ကဘယ်လိုမျိုးအားနည်းချက်တွေရှိနေတာ
ဘယ်လိုမျိုးအားနည်းချက်ဆိုတော့ဒီလက်ရှိကျွန်တော်တို့ရဲ့အားကစားသမားတွေကဒီမှာတယ်ဘက်နိုင်ငံကြီးနဲ့ကြည့်ရတဲ့အခါကျရင်တော့ဟိုရေမောအလုံးကျဲခေါ်အားစားကွာရယ်လေအဲ့တော့အဲ့လိုမျိုးသူတို့လိုပဲရေမောအလုံးကျဲခေါ်အားနဲ့ဒီမြရဲ့အားကစားသမားမျိုးတွေကျွန်တော်ကဖတ်ပြီးတော့လူစက်တွေပေါ်ရှာမယ်လို့ပေါ့
ဆိုတော့ဒီဥစ္စာကဒီအရန်မောင်းအလုံးထယ်ခွန်အားအဲ့ဒီဟာတွေကြွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီအားကစားသမားတွေဒီဟိုထွက်လာဖို့အတွက်ပြိုင်ပွဲတွေရောရှိရလား
ပြိုင်ပွဲကတော့ကျွန်တော်တို့ကရှိတယ်ကျွန်တော်တို့ရဲ့ဒီရင်းပြိုင်ပွဲတွေကတော့ကျွန်တော်တို့ကဒီကျွန်တော်ဌာနအနေပြီးတော့ဥစည်းဥစော်ကျင်းပတဲ့ပြည်ပတိုင်းပြိုင်ပွဲတွေအဲဒီပြိုင်ပွဲတွေကတော့ပုံမှန်ပေါ့နှစ်ဆယ်အားကစားပြည်ကလေးများကျွန်တော်လုပ်နေတယ်ဒီတော့အိပ်ပြိုင်ပွဲတွေကိုပြိုင်ဖို့တက်ဆော့ရတန်းပီစာကြီးနဲ့ပြည်နယ်တွေမှာအောက်ခြေရက်ွက်ကြီးရအဆင့်အထိကိုဦးရင်တော့လို့ပေါ့ဟိုပြိုင်ပွဲတွေလုပ်ပြီးရွေးတာနောက်ပြီးတော့အဓိကတော့ပညာရေးဌာနမှာရှိရကျွန်တော်ကျောင်းလူကျောင်းသားတွေအားကစားကိုပုံမှန်လေ့လာလက်ဆန်းနိုင်အောင်ဒီလိုမျိုးကျောင်းပေါ်ဆိုပြိုင်ပွဲတွေနဲ့ကျောင်းမှာလည်းကျောင်းရင်းအားကစားလုပ်ပြီးတော့မှကျောင်းရင်းပြိုင်ပွဲတွေဒီလိုလုပ်တာမျိုးတွေတော့နေတော့
အဲ့တော့ကျွန်တော်ဒီမှာလဲကြီးရသလောက်ပေါ့နော်ဒေတာတွင်းနိုင်ငံတွေတော်တော်များများဒီမှာစုရကြတယ်စုရတဲ့ဥစ္စာမှာလဲ အလေးမာတို့တနက်ပြစ်တို့တိုက်ကွန်ဒိုတို့အဲ့လိုမျိုးတွေတော်တော်များများမှာရတာကိုတွေ့ကြတယ်တွေ့ရဆိုကျွန်တော်တို့ကရောဒီနိုင်ငံတွေနဲ့အဲ့ဒီအာကစားနည်းတွေမှာမရှင်းနိုင်ဘူးလားသူတို့တောင်ရသေးတာကျွန်တော်တို့ကရနိုင်တဲ့အနေအထားမရှိဘူးလားမရှိဘူးဆိုရင်ရောဘာဖြစ်လို့မရနိုင်တာလဲ
စင်ကာပူဆိုရင်စူးစေးရရေကူးဒါနဲ့အဲ့ဒီစင်ကာပူစူးရရရေကူးအားသာမှာအမေရိကန်နိုင်ငံမှာကြောင်းတက်ပြီးတော့အဲ့ဒီမှာတိုက်ပွဲကောင်းနေတဲ့လေကျင်းပြန်မိုးဝင်ပြီးတော့မှအခုဒီပြန်ပွဲကြမှာသူ့နိုင်ငံကိုကူစားပြီးတော့လာရောက်ရှင်ပြန်တဲ့ကစားသမားဖြစ်ပါတယ်ယူရီးယားတို့မလေးရှားတို့ကလည်းထုံးနည်းတကောင်းကြီးပါပဲအဲ့တော့မလေးယူရီးယားကိုကျွန်တော်တို့ကအလေးမကလက်ကူကကျွန်တော်တို့ကဟိုသူတို့တဲ့ကောင်းတဲ့အနေထားလေသူတို့ကိုအခုရှင်းလို့မရတဲ့အနေထားဖြစ်သွားတာဖြစ်ပါတယ
်ဘာဖြစ်လဲ
အဲ့ဒါတော့ကျွန်တော်တို့ဒီအလေးမအားကစားနည်းမှာကျွန်တော်တို့နိုင်ငံကနေပြီးတော့စိတ်ဝင်စားစွာနဲ့နောက်ပိုင်းဟိုရှောင်ရွက်ဖို့အတွက်လူငယ်လူရွယ်တွေကိုဒါလုပ်နိုင်မှုတော်တော်ကြီးလိုတာပေါ့လေ
အဲ့တော့ဥတက်လနိုဘယ်တော့လောက်ပြန်ပြစ်မလဲ
ကျွန်တော်တို့27ပုံမဲ့ပြေပွဲပြီးရင်27ကျွန်တော်ပြန်ထွက်ပါမယ
်ဒါကတော့ကိုရဲနိုင်ကဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့တာပါရှင်အခုဆက်လက်ပြီးတော့ရီယိုမြို့ကနေအိုလံပစ်ပြိုင်ပွဲတွေတည်င်းယူနေတဲ့ VOA သတင်းတောက်ပတ်ဘရူရာကသူကိုယ်တိုင်သွားရောက်ခဲ့တဲ့ဘရာဇီးနိုင်ငံရဲ့မြို့တော်ဟောင်းတစ်ခုဖြစ်တဲ့ရီယိုမြို့ကနေအပေါ်စီးကကြည့်လို့ရတဲ့နာမည်ကျော်ခရစ်တော်ရုပ်တုကြီးစီကိုသွားပြီးတော့သတင်းပို့ထားတဲ့အကြောင်းကိုတော့မက်ဤတန့်စင်ကပြောပြမှာပါရှင
်။ Soapstone လို့ခေါ်တဲ့ရှေးရချက်ကိုအင်္ဂလိပ်နဲ့ပေါင်းပြီးဖန်တီးထုတ်လုပ်ထားတဲ့အမှုပညာလဲအမြောက်တဲ့ဒီခရစ်တော်ရုပ်တုကြီးဟာ Rio မြို့ကိုအပေါ်စီးကနေကြည့်ရမယ့်နေရာဖြစ်ရှိနေတာအခုဆိုရင်85နှစ်တောင်ရှိနေပြီလို့ခရစ်တော်ရုပ်တုကြီးချက်ရေးအဖွဲ့က Jacqueline DiMello ကပြောပြပါတယ်။
I know for every day it's media of
နိုင်ငံသားတွေလာများတဲ့ယာတိဆိုရင်ဒီကိုလာတဲ့လူကတစ်နေ့ကို3000ကနေပြီးတော့4000လောက်ရှိပါတယ်အလာနေတဲ့ယာတိမှာဆိုရင်တော့လူ2000လောက်လာကြပါတယ
် Christ the Redeemer ခရစ်တော်ယုတ်သူကြီးဟာ Rio မြို့မှာရှိတဲ့အထင်ကရကိုပကဘာနာကန်ချီနဲ့ဆိုရင်မိနစ်20လောက်ပဲဝေးပါတယ်ဒီယုတ်သူကြီးထိတ်ထိတက်ဖို့ဆိုရင်လူသုံးများဆုံးကတော့ဓာတ်ရထားဖြစ်ပြီးတော့ဓာတ်ရထားဘိုးကတော့$22လောက်ပေးရမှာဖြစ်ပါတယ်ယုတ်ထူကြီးရဲ့ထိတ်ဆုံးကိုရောက်သွားပြီဆိုရင်တော့ဒီပေါ်ကနေမြင်ရမယ့်မြင်ကွင်းနဲ့အတွေ့အကြုံကတန်ဖိုးမဖြစ်နိုင်ဘူးလို့ပြောပါရယ
် Because we can see the whole city
ဒီထိတ်ပေါ်ကနေဆိုရင် Rio မြို့ကို360ဒီဂရီပတ်လဲအပေါ်စီးကနေပြီးတော့အားလုံးမြင်နိုင်ပါတယ်ဒီခရစ်တော်ယုတ်ထူကြီးက2009ခုနှစ်ကစပြီးတော့ကမ္ဘာအံပွဲသစ်တစ်ခုအနေနဲ့ပါဝင်လာတော့အားလုံးကလည်းလာပြီးတော့ကြည့်ကျင်ကြပါတယ
်ခရစ်တော်ယုတ်ထူကြီးထိတ်ကိုတက်ရမှာတုံးတယ်တယ်လေကဟာဒီ85နှစ်ကြာရှိတဲ့ရုပ်ထူကြီးထထောင်ပိုဟောင်းပါသေးတယ်1884ခုနှစ်ကစပြီးပြေးခဲ့တဲ့ဒီတက်ရထားလိုက်ဟာဒီရုပ်ထူကြီးရက်တည်းဟာကော်ကိုဗာဒါတောင်ထိပ်အမြင့်ပေ2300လောက်ထိရောက်ပါတယ်ဒီတက်ရထားနဲ့တောင်ထိပ်ကိုသွားရတာကစွန့်စားခဲ့တစ်ခုပါပဲတောင်ထိပ်ကိုရောက်သွားရင်တော့လေကလေးတွေတော်တော်များများကိုဆက်ပြီးတက်ပြီးမှမမမမရက်နေတဲ့ခရစ်တော်ရုပ်ထူကြီးကိုတွေ့ရမှာဖြစ်ပါတယ်အမေရိကန်နိုင်ငံကနေလာရောက်လည်ပတ်သူလော်ရာမတ်ချူကာကသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ
် It's so pretty and there's like lots of
things လာပါတယ်ရှုကင်းကလည်းအရန်ကောင်းပြီးအခြားကြည့်စရာတွေလည်းအများကြီးပါပဲ
Christ the Redeemer ခရစ်တော်ယုတ်ထူကြီးဟာယုတ်ထူအောက်ခံထားတဲ့စင်မြင့်က26ပေရှိပြီးတော့ယုတ်ထူကြီးပဲဆိုရင်တော့98ပေလောက်မြင့်ပါတယ်ခရစ်တော်ယုတ်ထူမှာစံတန်းထားတဲ့လက်နှစ်ဖက်အလျားကတော့92ပေလောက်ရှိပါတယ်ဒီယုတ်ထူကြီးပေါ်ကကြည့်မယ်ဆိုရင် Olympic အားကစားပွဲတော်ဖွင့်ပွဲလုပ်ခဲ့တဲ့ Maracana အားကစားကွင် Ipanema ကမ်းခြေ Rio မြို့ထဲအထိတစ်မြို့လုံးကိုတွေ့နိုင်မှာဖြစ်ပါတယ်ဒီပေါ်ကရှုခင်းကတော့အရန်ကောင်းပါတယ်ဒါပေမဲ့လာလေသူတွေကိုအဓိကဆွဲဆောင်နေတာကတော့ဒီယုတ်ထူကြီးကိုထုခဲ့တဲ့ပိုလန်နယ်ပါပြင်သစ်နိုင်ငံသားဘဘူးဆရာပေါ်လန်ဒော့စကီရဲ့လက်ရာကြောင့်ပါပဲအာဂျင်တီးနားနိုင်ငံကနေလာလေတဲ့ Juan Diego Calcaterra ကယုတ်ထူကြီးရဲ့ထူးခြားပုံကိုအခုလိုပြောပြပါတယ
် La verdad una vez esa
ဒီယုတ်ထူကလှတာတော့အမှန်ပါလေးစားလောက်တဲ့လက်ရာပါပဲကျွန်တော်တို့ကဒီယုတ်ထူကြီးစီရောက်ဖူးဖို့အားခဲ့ပြီးစိတ်လှူရှာနေခဲ့ကြတာလीခုဒီကိုရောက်လာတော့လဲအရန်ဝန်းတာမိပါတယ
်ရောက်လာတဲ့သူတိုင်းကတော့ဒီနာမည်ကြီး Christ the Redeemer ခရစ်တော်ယုတ်ထူကြီးစီကိုရောက်ဖူးတယ်ဆိုတာကိုပြဖို့မှတ်တမ်းတင်တဲ့ပုံမရိုက်ဖဲဘသူမှမပြန်ကြပါဘူးရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တောက်ကြနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူနားဆင်ရမှာက
ဒီနာဂဒေတာလည်းဗမာနိုင်ငံရဲ့အစိတ်ပိုင်းဆိုတော့လည်းရှိတယ်လို့ပြောရမှာပေါ့နော်ဒီဝက်သက်ကာဝယ်ဈေးကို1986ခုနှစ်တည်းကရန်ကုန်အေရီယာမှာစတင်ခဲ့တယ်ပေါ့နော်။နောက်ပိုင်း
ဒါကတော့ဝတ်သက်ယောဂကာကွယ်ရေးအကြောင်းပြောပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာသောရရှင်ကြီးအပြည့်အစုံနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက CLOSE close ကကတ္တာနီးတာ CALL call ကခေါ်တာဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ EDM ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti kle lut da ko pyo chin yin EDM a thong ya be lo pyo mle
close call
lo pyo lu ya ba de a ra ga do di kini mne chin pya ke de EDM a thong me phit ba de
aku set let pi lo sine nyet ni ke စနေညချမ်းအစီအစဉ်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြပါရှင
်။တော်ရရှိမှာခင်ဗျာ။ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမဲ့အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့တမိုင်းစာမျက်နှာတည်တက်ကိုဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြပါသလားဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ခုလို VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေမှာသောရရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအချိန်နဲ့တပြေးညီနားဆင်မယ်ဆိုရင်နားဆင်နိုင်တဲ့လိပ်စာအင်တာနက်ကတော့ burmese.voanews.com ဖြစ်ပါရစေ။အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်ဝတ်သက်ယောဂပြန်ပွားမှုအကြောင်းကိုတင်ပြထားပါရစေ။နာဂဒေတာမှာဝက်သက်ပြင်းထန်စွာပြန်ပွားခဲ့ပြီးတည်ဆုံမှုရဲ့တည်ဆုံမှုတွေရှိခဲ့တာကြောင့်ဒါကိုရပ်တန့်နိုင်ဖို့နဲ့အခြားဒေတာတွေမှာအလားတူမဖြစ်စေဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကမ္ဘာ့ခါဒေါက်တာဆောမဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီဝိလက်ခေါင်ဖျားတဲ့နာဂတောင်တန်းဒေသပါဆရာနော်အဲ့ဒီမှာဝက်သက်ယောဂရုပ်တရက်ဒီဖြစ်ပွားပြီးတော့လူပေါင်း40ကျော်ပေါ့အထူးသဖြင့်ကလေးတွေပေါ့ဆရာနော်ရုပ်တရက်ဒီဆုံသွားခဲ့ရတယ်လို့သိရပါတယ်ဆရာကြီးအဲ့ဒီခါကျတော့အခုလို့ဒီဝက်သက်ယောဂကမြန်မာနိုင်ငံမှာဒီကူးစက်မှုနဲ့ဒီဆုံမှုရှိနေတုံးပဲလို့ပြောရမှာပါဆရာနော
်ဟုတ်ကဲ့ဒီနာဂဒေသလည်းဗမာနိုင်ငံရဲ့အစိတ်ပိုင်းဆိုတော့လည်းရှိတယ်လို့ပြောရမှာပေါ့နော်ဒီဝက်သက်ကာကွယ်ဆေးကို1986ခုနှစ်တည်းကရန်ကုန်အေရီယာမှာစတင်ခဲ့တယ်ပေါ့နော်နောက်ပိုင်းဝက်သက်ကို6လမှာကလေးတွေအကုန်လုံးကာကွယ်ဆေးထိုးတယ်နောက်တိတ်တကြခင်2015မှာစပြီးတော့ဝက်သက်စာကိုဝက်သက်နဲ့ကြိုက်သူထိုးတယ်နောက်ပြီးတော့တစ်နှစ်ခွဲမှာဝက်သက်ကိုတစ်ချိန်ပြန်ထိုးတယ်အဲ့လိုထိုးခြင်းအပြင်တော့ဟိုနိုင်ငံရဲ့နေရာတော်တော်များများမှာတော့ကာကွယ်ဆေးလဲထိုးလွှမ်းခြုံမှုရှိတဲ့အတွက်တိတ်မတွေ့တော့ပါဘူး။ဒါပေမဲ့ဒီကာကွယ်ဆေးလွှမ်းခြုံမှုမှာဘာဖြစ်လဲဆိုတော့တချို့စစ်ဆေးရည်နှုန်းအောက်ကျတဲ့ညွှန်တယ်ရှိပါတယ်။နောက်တချို့နေရာတွေကတိတ်ဝေးလံခေါင်းပါတဲ့နေရာတွေဆိုတော့ကာကွယ်ဆေးမရောက်တာတွေဒီဆီယမားတွေအနေနဲ့သွားပြီးမထိုးနိုင်တာရှိရော။အဲ့လိုနေရာမျိုးတွေမှာတော့3နှစ်တစ်ခါပေါ့နော်ဝက်တကရင်ထဲရလဲ3နှစ်တစ်ခါကာကွယ်ဆေးလမ်းခြုံမှုဖြစ်တဲ့နေရာလေးတွေမှာပြန်ပြန်ပြီးတော့အဲ့လိုကာယယောဂအတွင်းဖြစ်ပွားတယ်ပေါ့အဲ့ဖြစ်တဲ့နေရာတွေမှာဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့တော့သွားပြီးတော့ဒီ outbreak response immunization ခေါ်တာပေါ့နော်ဆူလိုက်ပြုံးလိုက်ပြန်ထိုးတယ်အဲ့ဒီနေရာချင်းကာကွယ်ထားတာတော်တော်လေးရနေပါပြီဒါပေမဲ့အခုဖြစ်တဲ့နေရာတော့တော်တော်ကိုသွားလိုက်ခက်ခဲတဲ့နေရာဖြစ်နေတယ်ကာကွယ်ဆေးလမ်းခြုံမှုကကျွန်တော်ကြားသိရတဲ့လောက်ကတော့လီအရဗျဆန်ဆက်မှုလောက်တော့90ရဲ့နှုန်းအောက်ပဲရှိတယ်လို့ပြောတယ်ဒီနေရာမျိုးကတော့ကူလာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုမျိုးပေါ့နော်နောက်တစ်ခါဟိုမဖြစ်ပွားအောင်လည်းဒီဖြစ်ပွားလာလို့ရှိရင်လည်းဒီစောစောသိပြီးတော့ပေါ့နော်အခုလိုတိစုံမှုတွေမရှိအောင်ကာကွယ်နိုင်ဖို့အတွက်ဆရာရေဘာတွေအဓိကလုပ်ဆောင်သင့်တယ်ချင်လဲ
ဟုတ်ကဲ့အခုဝက်သက်ကတော့ဖြစ်ပွားတာရောဒီရန်ကုန်တို့လိုမိပြည်မလိုမှာတော့တော်တော်ကြီးကိုနည်းနေပါဘာလို့ကာကွယ်မှုကရှိနေတော့အဲ့တော့ခုနောက်ပိုင်းဝက်သက်ကိုဆေးချောင်းသားတွေပြဖို့ခက်တယ်ပေါ့နော်အဲ့မဲ့ဖြစ်တဲ့နေရာတွေစီသေးတယ်ဒီတဲ့ဒီကတော့အဓိကတော့ဝက်သက်ဖြစ်ဒါဖျားတယ်မျက်ရည်တွေနှာရည်တွေကျတယ်ငါးရက်လောက်ပြင်းပြပြီးအပိတ်နဲ့ထွက်ပါတယ်ထွက်တဲ့အပိတ်ကလည်းမျက်နှာနဲ့စပြီးတော့ဒီကိုယ်လုံးပြန်သွားတယ်နော်အဲ့အပိတ်ကတစ်ခုနဲ့ခုဆက်တယ်အဲ့တော့ဒီကတော့ဆင်းမစိကန်းကအချိန်မီကုသနိုင်လိုက်ဒါဘာမှပြဿနာမရှိပါဘူးဝက်သက်ကြောင့်ဖြစ်တဲ့အဆောအေးမျိုးတွေဝင်ပြန်ဝင်ဆော်တော့ကုလိုက်ရင်ဒါအချိန်တန်းတက်သွားသွားလာပါလေဒီပြောင်းနိုင်တဲ့ယောဂမဟုတ်ဘူ
းဟုတ်ကဲ့ဆရာအရင်တော့ကောဒီအလားတူဖြစ်ရမျိုးဖြစ်ခဲ့တာရှိခဲ့ဘူးလားဆရာကြီးအဲ့ဒီကလည်းကျွန်တော်သင်ခန်းစာပိုင်းလို့ရတာ
ဟိုအရင်ကလည်းတိပြောက်တာတွေတော့ရှိခဲ့ဘူးပါတယ်ဘာလို့ဆိုတော့ဝက်သက်ကိုစနစ်တကျကုသမှုမရှိလို့ပေါ့နော်အခုလည်းကုသမှုမရှိနိုင်တဲ့နေရာမှာကျန်းမာရေးစောင့်ရှောက်မှုလက်လန်းမိမိတဲ့နေရာမှာဒီလိုဖြစ်တာပေါ့အဲ့လိုဝက်သက်လိုဖြစ်လို့ရှင်တော့ဒီကကျန်းမာရေးဌာနကိုကြောင်ကြလို့ရတယ်အဲ့ဒီဒေသမရကျန်းမာရေးဌာနကိုကြောင်ကြလို့ရအဲ့ဒီနေရာတွေမှာကာဝယ်ဆေးမထိုးရတဲ့ကလေးတွေရှိရင်ဒီပတ်ဝန်းကျင်မှာကာဝယ်ဆေးတွေကုန်လိုက်ထိုးတယ်ဒီနေရာဖြင့်ဒီကူးစက်မှုကွန်ဆက်ကိုဖြတ်နိုင်ပါအခုလဲကျွန်တော်သိသလောက်ကတော့ဒီကာဝယ်ဆေးထိုးခွဲရရောက်နေပြီဩဂုတ်7ရက်နေ့လောက်ရဲ့စသွားပြီးတော့ကာဝယ်ဆေးထိုးတာတွေလုပ်နေပါပြီအဲ့ဒီနေရာမှာရှိတဲ့လေပေါင်း6500ကိုလုံခြုံအောင်ထိုးမယ်နောက်အောက်တိုဘာနိုဝင်ဘာဒီဇင်ဘာလဲဆက်ဆက်ပြီးပြန်ထိုးဖို့ရှိပါလို့သိရပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တစ်ခုဆရာရေဒီယောဂဖြစ်လာတဲ့အချိန်မှာပေါ့နော်သိပြီးတော့တခြားလူတွေမကူးစက်အောင်ရောကောက်ဝဲနေနေရရှိလားဆရာအခုလိုအများကြီးဖြစ်မသွားပါဘောနော်
တကယ်အများကြီးဆိုတာသူကအေရီယာအခြေကြီးနဲ့ဆိုတော့လေဟိုကလေးတွေမှာကူးစက်တာတယ်မညာတော့ပြန်အခုဒီကျွန်တော်ဒီမှာတော့ဆိုရင်တော့ရန်ကုန်လိုနေရာမျိုးကြတော့တယောက်ဖြစ်တော့မှသူကနောက်ဂျန်တဲ့လူမကူးနိုင်ဘောနော်ဂျန်တဲ့လူတွေကကူးစက်မှုကောက်ဝဲပြီးသားဖြစ်တယ်ဒါပေမဲ့ဝက်သက်မှာဒီတဘာဝအဖြစ်ဖြစ်တဲ့ဝက်သက်ကတော့တစ်ခါဖြစ်ပြီးရင်တစ်သလုံးကြာမဖြစ်ဘူးဒီကောက်ဝဲစည်းကြောင့်ဖြစ်တဲ့ဝက်သက်ကတော့ကာဝယ်ဆေးထိုးလို့ကာဝယ်မှုရတာတော့သူကတက်ကြီးလာရင်ပြန်ပြီးတော့ပြေပြောက်သွားတယ်အဲ့ဒါကြောင့်မို့ဒီအချို့ဆိုကြီးမှဖြစ်နေမှာဒါကြောင့်လဲ2015ခုအစမှာထိုးတဲ့ဒီဝက်သက်နဲ့ခြိုက်သူယောဂအစုပြုံလိုက်ကာဝယ်ဆေးထိုးလုပ်ငန်းမှာကြာကျွန်တော်က6လနဲ့15နှစ်ထိထိုးပြတာဖြစ်ပါ
ဟုတ်ကဲ့ဆရာအဓိကကျွန်တော်တို့ဒီကာကွယ်နိုင်ဖို့အတွက်ကတော့ကာကွယ်ဆေးထိုးဖို့ပဲအရေးကြီးဆုံးဖြစ်တာပါဆရာနော
်ဟုတ်ကဲ့ကာကွယ်ဆေးထိုးမယ်နောက်ပြီးတော့တယောက်ဖြစ်လာလို့ရှင်တော့အဲ့လိုပါလူကြီးပိုင်းလိုဖြစ်တယ်ဒီတရားကိုနည်းနည်းခွဲခြားထားလိုက်မှာပေါ့လေ။သူကအသက်ရှူလမ်းကြောင်းကနေပြောကူတာ
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကအခုလိုဒီနာကကိုပိုင်ဟုတ်ချုပ်ခွင့် data လိုမျိုးပေါ့နော်။နောက်ထပ်ရောဒီကောက်ဝဲစိမမှီနိုင်တဲ့ data တွေရှိနေနိုင်နေလားဆရာကြီး။အဲ့ဒီ data တွေရောကူးဆက်သွားနေတဲ့အနေထားရှိသေးလား
။အဲသက်ရှူလမ်းကြောင်းဆိုင်ရာကူးဆက်တာဆိုတော့ဟိုအဝေးကြီးကိုသွားပြီးကူးတော့တော်တော်လေးခဲရင်ပါ။ မဒီဖြစ်တဲ့လူကယောဂပြိုးချိန်ပေါ်ယောဂဆရတဲ့အချိန်မှာခရီးထွက်လာလို့ရှင်တော့လဲကူးနိုင်တော့ပါနော်အော်ဒီပြည်နေရာတွေမှာလဲဒီလူနေရာတွေတော့ရှိနိုင်တယ်ဥမာခုဆိုရင်ကာကွယ်ဆေးထိုးတဲ့လုပ်ငန်းမှာအောင်မြင်တဲ့နေရာတွေရှိတယ်ပေါ့ဥမာအပြင်ဒီဆေးဘေးပြဒဏ်နေရှိနေတဲ့နေရာတွေနောက်ရွှေပြောင်းလုပ်သားတွေပေါ့အဲ့ဒီကလေးတွေမှာကျတော့ဈေးထဲမှာပါတဲ့ခါကာကွယ်ဆေးမထိုးပြတာတွေရှိနိုင်တယ်အဲ့လိုနေရာမျိုးမှာသွားပြီးတော့တယောက်ဖြစ်တဲ့ဆိုရင်ကာကွယ်မှုမရှိတဲ့ကလေးတွေဆိုရင်ဖြစ်သွားနိုင်တာပေါ့အဲ့မဲ့တကယ်တော့ဒီတောက်လာဆက်ဆံရေးလွယ်ကူတဲ့နေရာမှာတော့တယောက်ဖြစ်ပြီဆိုတာနဲ့အကြောင်းကြားပြီးချက်ချင်းသိရင်တော့လည်းချက်ချင်းထိန်းသိမ်းမှုလုပ်တော့အများကြီးပြန်သွားဖို့ဆိုတာသိမဖြစ်နိုင်ပါဘူ
း။ဟုတ်ကဲ့ဆရာ။အခုလိုဒီမထင်မဲ့ပဲဖြစ်ပြီးတော့မထင်မဲ့ပဲဒီအသက်တွေဆုံးရှုံးရတဲ့ဝက်သက်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောလို့ရှိမှာဆရာ
။တကယ်တော့လည်းဒီလိုဝက်သက်ပေါ့နော်သူတို့ဒီဖြစ်နိုင်ခြေရှိတဲ့လူတွေသွားသွားဆိုရင်ဝက်သက် outbreak လေးတွေပေါ့နော်အဲယောဂအတွင်းဖြစ်ပေါ်တာဒီဘွဲရင်းဝဲဒေးလေးတွေဖြစ်ပူပါတယ်အဲဒီတော့ဒီနေရာလေးကဘယ်လိုဖြစ်လဲဆိုတော့တလန်းမီတဲ့နေရာဆိုခဏနဲ့သွားပြီးထိန်ချုံလိုက်ရတာပေါ့နော်ခုကတော်တော်ကြီးကိုခက်ခဲတဲ့နေရာဖြစ်တော့တာဖြစ်ပါတယ်အဓိကရေးကြည့်တာတော့ကျွန်တော်ကနိုင်ငံတော်အနေနဲ့မြို့သားကာဝေးစီတို့စီမံချက်မှာဒီကိုလာအရွယ်ကလေးတွေအကုန်လုံးဝတ်သက်နဲ့ကြိုက်သူကာဝေးစီတစ်နှစ်ခွဲကလေးတွေကိုဝတ်သက်ကာဝေးစီထိုးပေးပါတယ်အဲကာဝေးစီနှစ်ချိန်သာထိုးတဲ့တောင်နဲ့ဒီငယ်ရွယ်တဲ့အချိန်မှာမဖြစ်နိုင်ပါဘူးအဲ့တော့မိဘတွေနေနေလဲဥမာဆိုတော့ဒီတိတ်ခွေးလာပြီးတော့ကာဝယ်ဆရာမတွေကိုမသွားနိုင်တော့လဲနေခက်ခဲရှိတော့သို့တော့ဒီမိဘပြည်သူဘက်ကလည်းပါလို့မဆိုရင်ကိုယ်ကလေးကိုနိုင်ငံတော်ကဒီကုန်ကြေးခံပြီးတော့ထိုးပေးနေတဲ့ကာဝယ်ဈေးတွေကိုမပြတ်မကွက်သွားရောက်ထိုးဖို့တိုက်တွန်းနေပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြတာပါရှင်။သောရရှင်နေအနေနဲ့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတွေတောင်းခြင်းနဲ့ဒါမှမဟုတ်သတင်းတွေကိုပေးပို့ခြင်းနဲ့ဆိုရင်ဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင်။တောက်ကြနေနေခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီဘာ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနမှူးမစ္စတာစုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့တွေ့ဆုံခဲ့ကြပါတယ်နိုင်ငံသားစီစီရေးကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီကနေရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဖို့တောင်းဆိုခဲ့တဲ့ဆိုတာနဲ့ကချင်ပြည်နယ်ဘက်မှာမြမတက်မလို့နဲ့ခဲဟုကချင်လူလက်ရဲအဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမူမစ္စတာဆုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့ဟာဩဂုတ်လ23ရက်နေ့ရန်ကုန်မြို့စီဒိုနာဟိုတယ်မှာတွေ့ဆုံကြပါတယ်ရှမ်းပြည်နယ်ဟာပြည်ထောင်စုမြန်မာနိုင်ငံကနေဘယ်တော့မှခွဲထွက်မှာမဟုတ်ပဲပြည်နယ်အတွင်းနေထိုင်တဲ့တိုင်းရင်းသားအလုံးကိုစုစည်းပြီးဖက်ဒရယ်ပြည်ထောင်စုရှမ်းပြည်အဖြစ်နေထိုင်သွားမယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမူမစ္စတာဆုံထောင်းနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံရှိတိုင်းရင်းသားလူမျိုးအသီးသီးတို့ဟာနောက်ခံတမိုင်းကြောင်းယဉ်ကျေးမှုတို့ကွဲပြားရှုပ်ထွေးကြောင်းပြည်ထနာကိုဖြည့်ရှင်းရမှာမှန်ကန်တဲ့နီးလန်းကျင့်သုံးသွားရန်လိုအပ်ကြောင်းလူနည်းစုအရေးကိုစဉ်းစားရမှာတန်းတူရေးတစ်ခုတီးဖြင့်မလုံလောက်ကြောင်းလူနည်းစုများကိုပို့ပြီးတော့ဦးစားပေးရမှာဖြစ်တယ်လို့မစ္စတာဆုံထောင်းကခွန်ထွန်းဦးကိုပြန်လည်ပြောကြားတယ်လို့တွေးဆောင်ရေးမှာပါဝင်တဲ့ SNLD သုတေသနဌာနမှစိုင်းထွန်းအေးကပြောပါတယ်2015ရွေးကောက်ပွဲနောက်ပိုင်းမှာသာတရုတ်ကွန်မြူနစ်ပါတီကနေရှမ်းတိုင်းအမျှဒီမိုကရေစီအဖွဲ့ချုပ်ကိုအဆက်အသွယ်ပြုလာတာဟာအခုဒုတိယအကြိမ်ဖြစ်ပါတယ်
ရခိုင်ပြည်နယ်အတွင်းမှနိုင်ငံသားစစ်စီရေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရနဲ့ခုနှစ်ရက်တွင်တွေ့ဆုံဖို့အတွက်ရခိုင်မျိုးသားပါတီကနေဩဂုတ်လ15ရက်နေ့မှာတောင်းဆိုလိုက်ပါတယ်။အခုလိုတောင်းဆိုရတာဟာပွင့်လင်းမြင်သာမှုမရှိတဲ့အပြင်မြို့နယ်စစ်စီရေကော်မတီတွေမှာဥပဒေနဲ့ဒေသအခြေအနေကိုကောင်းစွာနားလည်သူနှုတ်ဦးကိုပြန်လည်ထည့်ပေးဖို့နဲ့တခြားကိစ္စတွေရှိနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ ANP ပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကမြို့နယ်စစ်စီရေကော်မတီမှာဒေသခံအများစုလေးစားရသူရက်သားနှုတ်ကိုထည့်ပေးထားပေမဲ့သမ္မတဦးထင်ကျော်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့အဲ့ဒီနှုတ်အစားဌာနဆိုင်ရာကအများလေးစားသူနှုတ်ကိုအစားထိုးခဲ့တာပါတပ်ပြင်းအရင်အစိုးရလက်ထက်ကဗူရီတောင်မြို့နယ်မှာနိုင်ငံတကာဖြစ်ခွင့်စစ်စစ်ဖို့တင်ထားတဲ့မွဆလင်နယ်ဖွာ38ဦးထဲက29ဦးကိုနိုင်ငံတကာစစ်စစ်ရေးကော်မတီကစစ်စစ်မှုမရှိဘဲနိုင်ငံတကာပြုခွင့်ရသူအဖြစ်အခုရက်ပိုင်းကတတ်မှတ်ခဲ့တာဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဗူရီတောင်မြို့ခံတွေနဲ့တန်ဃာရော်တွေကနေ ACD ဘုံတော်ကြီးကျောင်းမှာအရေးပေါ်အစည်းအဝေးတစ်ခုလုပ်ပြီးရှုတ်ချခဲ့ကြပါတယ်
မြန်မာအစိုးရတပ်မတော်နဲ့ကချင်တွက်လက်ရေးတပ်မတော် KIA တို့အကြားဩဂုတ်လ3ရက်နေ့စစ်ရေးတွေတက်မာလာပြီးအခုချိန်ဆိုရင်ကချင်ပြည်နယ်ဖကန်၊မိုးကောင်းနဲ့နမ်ယာ၊ဟူကောင်းထိုင်ဝမ်ဒေသ၊ချထုစု၊ရွှေမော်တွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာပါတယ်။အစိုးရတပ်နဲ့ KIA တပ်မဟာနဲ့တရင်14အကြာတိုက်ပွဲတွေပြင်းထန်လာတာကြောင့်လီဒိုလမ်းမပေါ်ကအစိုးရအထက်တန်းကျောင်းတွေကိုပိတ်ထားရပါတယ်။တိုက်ပွဲကြောင့် KNA တရင်14နေမြေရှိရွှေမော်တွေအားလုံးကိုလည်းပိတ်ထားရပြီးစစ်ဘေးဒုက္ခသည်တထောင်ကျော်နီးစပ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်အရှိဘက်ကမ်ပိုက်တီလမ်းကြောင်းစတုံးဒေသမှာလည်းဒီတစ်ပတ်အတွင်းမှာပဲအစိုးရတပ်မတော်စစ်ရင်အားဖြင့်စစ်ရေးလှုပ်ရှားမှုတွေတိတိတသားပြုလုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ထိခိုက်သေးဆုံးမှုတွေရှိနေပေမဲ့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။
21ရာစုပင်လုံညီလာခံရေးနဲ့ပတ်သက်ပြီးချင်းလူမှုအဖွဲ့အစည်းတို့တင်ညှိနှိုင်းဖို့အတွက်ချင်းရက်ဖက်လူမှုအဖွဲ့အစည်းတွေတွေ့ဆုံပွဲကိုလာမယ့်ဩဂုတ်လ20ရက်နေ့ကနေ24ရက်နေ့ထိရန်ကုန်မြို့မှာကျင်းပသွားမှာဖြစ်ပါတယ်။လာမယ့်ဩဂုတ်လ31ရက်နေ့ကျရင်စတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းညီလာခံခေါ်21ရာစုပင်လုံညီလာခံမှာချင်းပြည်သူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆန္ဒတဘောထားထိထိရောက်ရောက်ပါဝင်နိုင်ရေးအတွက်ခုလိုတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့စီစဉ်တာဖြစ်တယ်လို့ဘွဲဖြစ်မြောက်ရေးကော်မတီကပြောပါတယ်။အဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာချင်းပြည်နယ်မြို့နယ်ကိုမြို့နယ်အပြင်စကိုင်းတိုင်းရခိုင်မကွေးမန္တလေးချင်းစာပေနဲ့ယဉ်ကျေးမှုကော်မတီတို့မှကိုယ်စားလှယ်5ဦးစီနဲ့စုစုပေါင်းကိုယ်စားလှယ်အယောက်80ကျော်ပါဝင်တက်ရောက်ကြမယ်လို့သိရပါတယ်။
တိုက်တီးဦးတောင်ပေါ်ကဟိုတယ်အခန်းပိုတွေကိုတလအတွင်းပိတ်သိမ်းဖို့ညွှန်ကြားချက်ကိုမလိုက်နာတဲ့ရိုးရိုးလေးဟိုတယ်ရဲ့လုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဌာနမော်လမြိုင်ရုံးခွဲကနေသိရပါတယ်။ဇွန်လ29ရက်နေ့ကတာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြုလုပ်ခဲ့တဲ့တိုက်တီးဦးဇေတီတော်ဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးကနေဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကနေခွင့်ပြုထားတာထက်ပိုဆောက်ထားတဲ့ရိုးရိုးလေးဟိုတယ်အခန်းတွေကိုပိတ်သိမ်းဖို့ဆုံးဖြတ်ထားချက်ကိုရိုးရိုးလေးကုမ္ပဏီကိုအတိပေးအကြောင်းကြားခဲ့ပေမဲ့လိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့လို့မြန်မာနိုင်ငံဟိုတယ်နဲ့ခရီးသွားလာရေးဥပဒေပုံမှန်19ကကြီအရလုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်ခြင်းဖြစ်ပါတယ်။အခုသတင်းလော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒီလကုန်ပိုင်းလောက်မှာပြည်အောင်စုညီညီရေးညီလာခံကျင်းပဖို့ဆိုင်းပြင်းနေတဲ့တချိန်ထဲမှာပဲကချင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့KAO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရပြီးတော့လောက်ကင်စားသောက်ဖို့အတွက်မလုံခြုံတဲ့အခြေအနေမှာရှိနေပါတယ်။ဖကန်မြို့နယ်ကျူးစွတ်ကျေးရွာကစစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဖန်ကားမြို့နယ်ရာသူစုကျေးရွာနီးတဲ့ဘက်မှာဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ရာသူစုဒေသခံတွေနဲ့စစ်ပြေးဒုက္ခသည်တွေစားဝတ်နေရေးနဲ့သွာလာလုပ်ကင်ဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသခံသူကခုလိုပြောပါတယ်
။အခုကဒေသခံတွေကအစအကုန်လုံးဒေနီယာကမှသွားလို့မရတော့ဒီကျွန်တော်တို့လေသွားတဲ့နေရာဒီမှာဘုလုံးသားနေနဲ့တိတ်ဆိတ်ပြီးမှတော့ဘသူ့ကမှသွားခွင့်မပြုတော့ကချင်ယောက်ျားလေးတွေကိုအခု၄ယောက်ရှိပြီသူတို့ဖမ်းထားတာကိုကမိုင်းလေးနဲ့ကြောက်ရတယ်သူတို့ဖမ်းမှာကိုလည်းကြောက်ရတယ်
တိုက်ပွဲတွေကြောင့်လူရင်900ကျော်ဟာရာသူစုကျေးရွာတွင်ကဘုန်းကြီးကျောင်းတွေခရစ်ယာန်ဘုရားကျောင်းတွေမှာခိုးလုံနေကြရပါတယ်ရှာသူစုချေးရွာနီးတဲ့ဘက်နဲ့ရွှေမော်ဘက်ကထွေပြေးလာတဲ့သူတွေကိုဘာသာရေးဖွဲ့စည်းတွေ KIA တိုင်းရင်းစလေးရဲ့ကူညီနဲ့တန်လိုင်းဘက်ကိုထွက်သွားနိုင်အောင်လှုပ်ဆောင်ပေးနေတယ်လို့ဒုက္ခသည်ဦးအိုက်ဆိုင်ကဆိုပါတယ်
ကျွန်တော်တို့ကဟိုဆိုင်ချင်းမော်နေပေါ့အဲ့လိုပဲဆက်တယ်လုပ်ပြီးမှအထွက်ခွင့်ပေးမယ်ဆိုရင်မှကျွန်တော်တို့အဲ့လိုပဲလမ်းလည်းမကြည့်ဘူးဒီလိုလာခဲ့
ပိုက်ပွဲတွေကြောင့်ရှင်မော်သွင်းမှာပိတ်မိနေတဲ့သူအယောက်လုံးထောင်ကျော်ခန့်ရှိနေသေးတယ်လို့သူကဆိုပါတယ်လောလောဆယ်ဆယ်မှာတော့မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားမှာစစ်ရေးအရှိန်မြင့်တက်နေစေလို့ KIA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဒုပူမှုကြီးနော်ပူကဆိုပါတယ
်တက်လာတဲ့ဒီတပ်မတော်ဘက်ကဒီစားတွေတစ်ချောင်းပြန်ဆုတ်တာတော့မရှိဘူးပိုက်ပွဲကတော့ဖြစ်ဖြစ်အောင်မှာပါဒီမှာလို့ပြောရပါလား
တိုက်ပွဲတွေကြောင့်တိမ်းချောင်နေရတဲ့စစ်ပြေးတွေအတွက်လက်မတီမြို့နယ်ကအန်နယ်တီနဲ့လူမှုကူညီရေးသင်းဖွဲ့တွေဖားကန်မြို့နယ်ကပြည်ကမ်းဖြိုးပါတီဝင်တွေ KPC ကချင်နှစ်ချင်းခရိယံဖွဲ့ချုပ်ပမော်ချီပြု SI ဖွဲ့တို့ကနေစံနဲ့လူသုံးဆောင်ပစ္စည်းတွေကိုလူသန်းကူညီပေးနေပေမဲ့လည်းအဖရိကခက်ခဲရှိနေစေလဲဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းဘာမာလင်းနဲ့မြမအရေးပူပေါင်းဆောင်ရွက်သူများအဖွဲ့တို့ကနေပူပေါင်းပြီးပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ဆက်လင်းလို့လူမသိသူမသိဘဝများအစီရင်ခံစာကိုဩဂတ်လလယ်လောက်မှာထုတ်ပြန်ခဲ့ကြပါတယ်။လက်ရှိမွန်ပြည်နယ်ဒေသကပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေဘယ်လိုရှိပြီးဘယ်လိုအခက်အခဲစိန်ခေါ်မှုတွေရှိနေပါသလဲဆိုတာနဲ့ပတ်သက်ပြီးတော့မိရင်စနိုင်းကနေခုလိုစူးစီးတင်ဆက်ထားပါတယ်။
ဒုက္ခတဲ့တွေပြည်တွင်းနေရဆုခွာတန့်ဆောင်နေရသူတွေနေရပြန်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးမွန်မြီလူ့ခွင့်ရေးဖောင်ဒေးရှင်းကလုံငါစီစဉ်တရိတာနိုင်အမွန်ကအခုလိုပြောပါတယ
်အဓိကဒီပြည်ဒီမှာတကယ်နိုင်ငံရေးအရာဟာဖြည့်ရှင်းချက်တွေနိုင်ငံရေးဆိုင်ရာသဘောတူညီချက်တွေကျွန်တော်စချိတယ်မချိသေးတဲ့ခါတော့ဒီ IDP တွေပြောတော့ refugee တွေပြောတော့နေရရုံပြန်ပို့တဲ့ကိစ္စမှာနော်ကျွန်တော်တို့မိသားစုကိုဖွဲ့ဝေပေးဖို့နော်အလုံးစုံရေးအစီအမံတွေကိုဆောင်ရွက်ပေးဖို့သူတို့တို့ရေးရှိဒါဒီရပ်တည်နိုင်မဲ့ဒီသုံးကျော်စိတ်ချရတဲ့ဒီတည်ငြိမ်မှုတွေကိုကျွန်တော်တို့ဖန်တီးပေးဖို့ဆိုတာ
မွန်ပြည်တပ်ပါတီထိုင်းချောက်ဒေသတွေမှာနှစ်ပေါင်း20ကျော်ကြာနေထိုင်လာခဲ့ကြတဲ့မွန်ပြည်တွင်းနေရဆုခွာတန့်ဆောင်နေရသူ IDP တွေမှာလုံလောက်ပြီးရေရှည်ခိုင်မြဲတဲ့အသက်မွေးဝန်းကျောင်းတွေမထူထောင်နိုင်သေးတဲ့အပြင်ထောက်ပံ့မှုတွေလည်းတစ်နှစ်သက်တစ်နှစ်ရော့နယ်လာပြီးတော့လက်ရှိမှာစားနပ်ရိက္ခာနဲ့ကျမရေးဝန်ဆောင်မှုတွေအတွက်အထူးကစိုးရိမ်ပူပန်နေကြတယ်လို့လည်းနိုင်အမွန်ကပြောပါတယ်မွန် IDP တွေကိုနယ်စပ်ကူညီပေးရင်ညွတ်ပေါဖွဲ့ DPC နဲ့နီပွန်ဖောင်ဒေးရှင်းကကူညီထောက်ပပေးနေပေမဲ့လက်ရှိမှာထောက်ပမှုတွေလျှော့ချလာတယ်လို့မွန်ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးကော်မတီက Program Manager နိုင်အောင်စွန်းကပြောပါတယ
်အခုနောက်ပိုင်းကျတော့အဲ့ဒီဖွဲ့ကသူတို့ရဲ့မူဝါဒကြောင့်ပေါ့နော်သူတို့ဒီ IDP တွေကိုဒီဒိဋ္ဌာဒီရောဆို6လနောက်ပိုင်းဆို3လနောက်ပိုင်းအခုချိန်မှာကျတော့
လောလောဆယ်မှာမွန် IDP လူဦးရေ 19,000 ခန့်ရှိပြီး1994ခုနှစ်ကထိုင်းနိုင်ငံမှမြန်မာနိုင်ငံဘက်သို့အတင်းအကျပ်ပြန်ပို့ချင်းခံခဲ့ရပြီးဒုက္ခသည်များအဖြစ်မှပြည်တွင်းနေရဆုခွာတန့်ရှောင်နေရသူများအဖြစ်မွန်ပြည်တပ်ပါတီထိုင်းချောက်ဒေသများဖြစ်တဲ့ခလောက်ခနီဘလက်သွန်ဖိုက်ချဲတိုက်ရေချောင်းပြဒေသနဲ့တဝဲချောင်းပြဒေသတို့မှာကနေ့ထိနေထိုင်နေကြရပါတယ်။ IDP တွေဟာဒေသတွင်စစ်ရေးပဋိပက္ခတင်းမာမှုလေယာချမ်းမြေအသိမ်းခံရမှုလူခွေးရချိုးပေါက်မှုတွေကြောင့်အိုးအိမ်ဆွရွှေ့ပြောင်းနေရသူများဖြစ်တဲ့ဆိုပြီးအစီရင်ခံစာမှာဖော်ပြထားပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမစ္စတာဆုံထောင်းနဲ့ရှန်တန်ရင်သားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးရုကနေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အခုလိုနေဆက်သတင်းနောက်တွေစုစည်းတင်ပြတဲ့တရင်သတင်းလွှာကိုတောက်ကြနေနေနဲ့ခင်းနဲ့ကြာတာပတင်းနေညာချန် VOA မြန်မာပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါရဲ့ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ကဇက်စတန်၊ကဂျက်စပီတောင်စု၊တာဂျီကစ္စတန်၊တာကမန်နစ္စတန်၊ဥဇ်ဘက်ကစ္စတန်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာမြန်မာကြားဒေသကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဝါရှင်တန် DC မြို့တော်မှာတွေ့ဆုံကြပြီးစီးပွားရေးတာယာဝါပြောမှုအတွေ့အခက်အခဲတွေကိုပူးပေါင်းဖြေရှင်းဆောင်ရွက်ရေးဥရုယာတီပြောင်းလဲမှုနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးအရှအလဲပိုင်းဒေတာလုံခြုံရေးစာတာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါဟာဆိုရင် C5+1 လို့ခေါ်တဲ့နိုင်ငံ၅နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ဝန်ကြီးအဆင့်ဒုတိယကြိမ်ဆွေးနွေးပွဲဖြစ်ပြီးပထမတစ်ကြိမ်ဆွေးနွေးပွဲကတော့ရှီဟောင်ပိုးလက်မကြီးရဲ့မြို့တော်ဖြစ်တဲ့စမာခန်မှာနိုဝင်ဘာလကပြုလုပ်ခဲ့ပါတယ်။ဝါရှင်တန်ဝန်ကြီးအဆင့်ဆွေးနွေးပွဲမှာဝန်ကြီးကယ်ရီက C5+1 အဖွဲ့အစည်းဟာကျွန်တော်တို့နိုင်ငံသားတွေကိုအကာအကွယ်ပေးရေးတရားဝါပြောမှုအတီးပွင့်တွေကိုဝင်မြခန်းစားရေးအမေရိကန်ပြည်ထောင်စုနဲ့တန်တမာဆက်ဆံရေးပုံမှန်အကောင်းလာစေဖို့အကောင့်ထဲဖော်ရမှာမရှိမဖြစ်လိုအပ်တဲ့အရာတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဒီကနေ့ဆိုရင်ကျွန်တော်တို့အတွက်ဒေတာတွေမှာအကြမ်းဖက်မှုတိုက်ဖြတ်ရေးကုန်သွယ်မှုနဲ့ယင်းနှိမ့်ညွန့်နိုင်ရေးစီးပွားရေးနဲ့တပ American Pirangzu Nene Dola Sangadan and Kuni Pebu, Outlook Dogu, Tempia Tare, Simangang Nagugu, Losong Jabu, C5 plus 1 Apuega, the board to Kejarelu, Winji Keriga, Piovare. But Mazongaro, Nengaya Chaga, a jumpet, Dekai, the Maria, Chincha Mugu, Shocha Yene, a jumpamu, Che Moe Dre, Ashatai, Levine, Nanganugo Kunibo, Kaba, a jumpamu, Deputy, Nilagan Cook, call you Peter, Swinui, Ninja Yi Piovare. Dudia Sisingaro. Asha Levine did die, Pipa, Pogo, Mintin, Puyene, Ziguet, Diddy, Yashi, Pipare, Tadiagaro, Gombi City, Indai Arai, Ziguagu, Yoshiyo, Lampan, Setuine, Taupan, Pusong, Yidi, Gombo, Songye, Puy, Pipare. Srotane, Pisma, Sisinigaro, Asha Levine, Nanangama, Naga, Dombume, Liasit, Dane, Panloin, Dangui, Shocha, Yidwe, Dansen, B, Pianle, Dombulu Yare, Swain, Tolu Yugu, Akuni, Bebo, Sarari, Pidelu, Winnie, Keriga, Piovare. ဒီအခေရကြတဲ့ဒေတာမှာပူပေါင်းဆောင်ရွက်ရေးဟာမရှိမဖြစ်လိုအပ်တဲ့အရာဖြစ်တယ်လို့ဝန်ကြီးကလေးကပြောပါတယ်။ဒါပေမဲ့ဒီအဖွဲ့နဲ့တွဲဆုံမှုမှာတခြားအကြောင်းအရာတွေကိုလည်းဆက်ပြီးတော့ဆွေးနွေးဖို့ရှိတယ်လို့ဝန်ကြီးကလေးကဆိုပါတယ်။အုပ်ချုပ်ရေးကိစ္စမှာပုံလင်းမြင်သာမှုနဲ့တာဝန်ခံမှုရှိရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တင်ပြဖွဲ့စည်းခွင့်ကိုယ်ွယ်ခွင့်စတဲ ရှိစေရမယ်ဆိုတဲ့ဥတီချက်တစ်မျိုးတည်းရှိပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါရီအားလုံးဟာအမေရိကန်နိုင်ငံသားကြီးမူဝါဒမှာအဓိကကျတဲ့အခြေခံအချက်တွေဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့အာရှတိုက်အလဲပိုင်းနိုင်ငံတစ်နိုင်ငံချင်းစီရဲ့အချုပ်အခြာအာဏာနဲ့နေမီပိုင်ဆိုင်မှုလွတ်လပ်မှုတို့ကိုမဆိုင်မတွအားပေးထောက်ခံပါတယ်လို့မစ္စတာကယ်ရီကပြောခဲ့ပါတယ်။အစည်းအဝေးရဲ့ရည်ရွယ်ချက်ကခင်ဗျားတို့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားအစီအတီရန်ခံမြဲတဲ့မိတ်ဖက်တွေဖြစ်စေဖို့အတွက်အုတ်မြစ်ချရေးပဲဖြစ်ပါတယ်လို့ဝင်းကြီးကယ်ရီကနိုင်ငံသားရေးဝင်းကြီးတွေကိုပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေနဲ့ခင်အစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မြတ်သက်ကြီးကြောပြပါအောင်ရှင
်။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကို9ရက်ကြာခီးသွားရောက်နေတဲ့ဒေါင်ဆန်းစုကြည်ဟာဒီကနေ့တောက်ကြနေမှာတရုတ်သမ္မတရှီကျင်ပင်နဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။ဒေါင်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအပြတ်အသတ်နိုင်ရပြီးအစိုးရဖွဲ့ပြီးချိန်ကစလို့ပထမဆုံးတောက်ရောက်တဲ့နိုင်ငံတော်အဆင့်ခီးစဉ်ဖြစ်ပါတယ်။ဆီးရဲနိုင်ငံအလက်ပိုမြို့မှာဘုံကျဲတာခံရပြီးတွေးထွက်တန်းရုပ်ဖြစ်နေတဲ့ကလေးငယ်တယောက်ရဲ့စိတ်မကောင်းပွဲ၆ချားစရာဓာတ်ပုံဟာ TV ရေဒီယိုသတင်းမီဒီယာတွေမှာရောလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့ပြီးကမ္ဘာတဝန်းလုံးကလူတွေရဲ့အာယုံဆိုင်မှုကိုခံနေရပါတယ်။ရက်ဆက်ကြမ်းကြုတ်လာတဲ့ CIS ရဲ့အနိဋ္ဌာယံကိုပေါ်လွင်စေတဲ့ထူးခြားလာတဲ့ဒီဓာတ်ပုံကိုရိုက်ခဲ့သူကတော့ဓာတ်ပုံသတင်းတောက်မိုဟာမက်ရက်စလန်ဖြစ်ပါတယ်။တနက်တည်းပြီးလူရဲ့ခံရတယ်ဆိုတာလောက်ကြံပြောတာဖြစ်တယ်လို့ဝန်ခံလိုက်ကြတဲ့ American Olympic ရေကူးသမားတွေကိုပစ္စည်းဖျက်ဆီးမှုအပြင်လိန်လယ်ထွက်ဆွတ်မှုနဲ့အရေးယူနိုင်တယ်လို့ Brazil ရဲ့တွေကသတိပေးလိုက်ပါတယ်။ American အမျိုးသားရေကူးသမားတွေဖြစ်တဲ့ Ryan Lochte, Jack Cogna, Ghana Bench နဲ့ James Fijian တို့ကသူတို့အနေနဲ့ Rio de Janeiro က Olympic ရွာအပြင်ဘက်မှာပြုလုပ်တဲ့ပါတီပွဲကနေတနင်္ဂနွေနေ့မနေ့အစောအပြန်တနက်တည်းပြီးလူရခံခဲ့ရတယ်လို့ရဲကိုကနဦးကပြောခဲ့တာပါ American သမ္မတ Barack Obama ဟာရှေ့လာတဲ့အာရှဒေတာခီးစဉ်ကိုသူ့ရဲ့တင်ဝင်နောက်ဆုံးခီးစဉ်အဖြစ်နဲ့တွားရောက်မယ်လို့မျှော်လင့်ရပါတယ်တရုတ်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးအစည်းအဝေးကိုတွားရောက်မှာဖြစ်ပါတယ
်ကျေးဇူးပါရှင်ဒါကတော့ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ Matt E. Tansen ဖြစ်ပါတယ် Engineer ကတော့ David Magnus ဖြစ်ပါရရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလောကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.